ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးရဲ့2018ဆကုအစည်းခံစားကို84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံ26ကြိမ်မြောက်ညနေဆွေးနွေးအစည်းအဝေးမှာဒီလ4ရက်နေ့ကဆွေးနွေးတဲ့အခါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူစွန်းကအစိုးမူကြောင်းကိုပယ်ချလိုက်ပြီးအတီးပြုတ်မဲ့ ICC အစည်းခံစားဆုံးဖြတ်ချက်နဲ့မသက်ဆိုင်တဲ့အကြောင်းတရားဝင်မှတ်တမ်းတင်ဖို့ပြောကြားလိုက်ပါတယ်။ဒီကြောင့်ဦးဟောက်တူစွန်းက
dissociate လို့တာခေါ်တာပေါ့နော်။ကုလသမဂ္ဂကနေပြီးတော့မှတ်ဆုံးဖြတ်ချက်ချတဲ့ဟာတစ်ခုကိုပါဝင်ခြင်းမရှိဘူးဆိုတဲ့ဟာ official record မှာပါပါတယ်။ကျွန်တော်တို့လည်းမဟုတ်ဘူး US ကလည်း dissociate လို့တယ်။ Russia တို့ကလည်း dissociate လို့တယ်။သူတို့နဲ့မဆိုင်ဘူး။သူတို့မပါဘူးဆိုပြီးတော့လေ။ဒါကဒီနေ့လုံထုံးလုံနေရတဲ့တရားဝင်မှာ
အချက်20လောက်တင်ပြတာဖြစ်ပြီးအစင်ခန်းစားပယ်ချရတဲ့အဓိကအကြောင်းရင်းကတော့
ဖြည်းဖြည်းလေးပါပဲဗျာ ICC ဆိုတဲ့အဖွဲ့အစည်းက Rome သဘောတူစာချုပ်ပေါ်မူတည်ပြီးတော့အဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေပဲပါဝင်ကြတာ哦 ICC ရဲ့ဩဇာအာဏာရဲ့တရားစီရင်ခွင့်အာဏာကြီးလည်းပဲ ICC စာချုပ်မှာပါဝင်တဲ့လူတွေပေါ်မှာပဲအာဏာသက်ရောက်တယ်စာချုပ်မှာမပါဝင်တဲ့လက်မှတ်ရေးမထိုးတဲ့လူတွေပေါ်မှာလုံးဝအာဏာသက်ရောက်မှုမရှိပါဘူး
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ပြောတာကိုဗြိတိန်ခြေစိုက်ဘရော့ခေါ်မြန်မာရိုဟင်ဂျာများအသိဥက္ကဋ္ဌဦးထွန်းခင်တုံ့ပြန်တာကတော
့ဆိုင်မထိုးထားပေမဲ့ဒီနေရာမှာကြည့်ရမှာက crime ကဆရာကပြန်မှာဒီမှာတောင်မဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်မှာ crime ကဆုံးသွားတာ deportation case ဖြစ်သွားတာပေါ့နော်ဘင်္ဂလားဒေ့ရှ်ကဒီနေရာမှာဆိုင်ထိုးထားတယ်အဲ့ဒါကြောင့်ဘင်္ဂလားဒေ့ရှ်အနေနဲ့ Rome statue ကိုဆိုင်ထိုးထားလို့ ICC က prosecutor ကဒီအမှုကိုတိုင်းနေတယ်ဖြစ်တယ
်မြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူစွန်းကတော့ ICC ဥပဒေချုပ်ကဆောင်ရွက်တာဟာကုလသမဂ္ဂဗဒိန်ညင်စာချုပ်ပါအခြေခံမူကြီးတွေကိုချိုးဖောက်ဖို့ကြိုးစားတာလို့ပြောပါတယ
်သူကပရောဂအများကြီးပါတာပေါ့ခင်ဗျာလုံထုံးလို့နေရာလဲနမတကလွဲချော်တယ်နမနဲ့ကဥပဒေအကြောင်းရလဲခိုင်လုံမှုမရှိဘူးသူရဲ့ဆွဲချက်ကဆုလိုက်ပြန်လဲမောင်းထုတ်တယ်ဆိုပြီးတော့သူကပြောတာဟိုတစ်ဖက်နိုင်ငံဝင်ကြီးရဲ့စွန့်ခွာမရောက်သွားတဲ့လူတွေမောင်းထုတ်တဲ့ဟာကိုအပြစ်ဆိုပြီးတော့ဆွဲချက်အနေနဲ့ပေါ့နော်ပြစ်မှုအနေနဲ့လုပ်တယ်ဒီဟာကဘူတာမြွန်းရဲ့ဒီကိုထုတ်တင်တဲ့ဤကြီးလေးတဲ့ပြမှုအနေနဲ့ပြောတာပေါ့နော်ဒါပေမဲ့တောင်းရရလည်းပဲမမှန်ဘူးကျွန်တော်တို့မောင်းထုတ်တာမဟုတ်ဘူးထွက်ပြေးအောင်ထုတ်တာလည်းမဟုတ်ဘူးအဓိကကတော့အစား terrorist တွေရဲ့တိုက်ခိုက်မှုကြောင့်ပြန်ပြီးတော့ဂျုံဂျုံရင်းရဲ့စစ်စင်ပြန်လို့ရတဲ့ခါကျတော့အကြောင်းမျိုးကြောင့်ထွက်ပြေးသွားကြတာကိုဘက်ကလူတွေကလည်းမင်းတို့အကုန်ထွက်ဆိုပြီးပြောတဲ့ချိန်ချောက်မှုတွေရှိတယ်ကြောက်တရားတွေလည်းရှိမယ်ဒီဟာတွေကြောင့်ဖြစ်သွားတဲ့ကိစ္စဒါတွေကျွန်တော်ထပ်ပြီးတော့ရှင်းပြထားပါအထက်ထက်ကျွန်တော်ပြောနေတဲ့ကိစ္စတွေပါပဲ
ဘရော့ဥက္ကဋ္ဌဦးထွန်းခင်ကတော့
ဘူးဆိုဂျယ်လိုဆိုင်ဖြစ်နေပြီလူပေါင်းခုနှစ်သိန်း1,500နိုင်ငံကနေရေယူရှက်ရှိမောင်းထုတ်တဲ့ကိစ္စပဲဖြစ်တဲ့အဲ့ဒီအတွက်တရားရုံးတွေကရေယူဘူးစန္ဒလည်းမရှိဘူးအရေးလေးမယူဘူးဆိုတော့အဲ့ဒီအချိန်မှာ ICC ဆိုတဲ့ဟာကနောက်ဆုံးမှကင်တာဖြစ်တယ်
မြန်မာအမြဲတမ်းကိုယ်စားလှယ်တင်ပြတဲ့ချက်တွေထဲမှာ ICC ဥပဒေချုပ်ရဲ့စုံစမ်းစစ်ဆေးခွင့်ပြုဖို့လျှောက်ထားချက်မှာဟိန္ဒူတွေပါဝင်အပြစ်မဲ့ပြည်သူတွေပေါ်အာဆာအဖွဲ့ကကြီးလေးတဲ့ပြစ်မှုကျွလွန်တာကိုထက်သွင်းမထားဘူးလို့ထောက်ပြထားပါတယ်ရှင်